ီဇင်ဘာလ18ရက်နေ့မနေ့ကစနေနေ့မှာအစိုးရဘက်ကအမှတ်နှစ်လက်ဆက်စွမ်းအင်ဝင်ကြီးဥက္ကမောင်ဆိုစစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ကစစ်ဦးစီးပထမတန်းဗိုလ်မှူးကြီးခင်မောင်ထင်းနဲ့ရှမ်းပြည်ပြည်နယ်တိဆောက်ရေးကောင်စီ RCSS SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ကဗိုလ်မှူးကြီးဆိုင်လာဒုတိယဗိုလ်မှူးကြီးဆိုင်နှင်းတို့ထိုင်းမြန်မာနယ်စပ်တာရှိလင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်အပြည့်အခရစဲပြည်ငင်းငယ်ရေးကိစ္စဆက်ဆွေးနွေးနိုင်ဖို့လာမယ့်နှစ်သက်2012ဇန်နဝါရီလထဲမှာပြည်ထောင်စုအဆင့်နဲ့တွဲဆောင်ဆွေးနွေးသွားဖို့နှစ်ဖက်သဘောတူခဲ့ကြကြောင်းရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လောင်ဆိုင်ကပြောပါတယ
်ပြည်ထောင်စုဆင့်ဆွေးနွေးဖို့ကဒီနေ့တကူတော့တင်မှာလည်းဒီလိုမှအားကြပြီးတော့ဆန္ဒလာတဲ့မှာဖြစ်ပါလေပြောပါဒီရက်ကတော့ဒီလိုပြန်ပြီးတော့ကံမပြေပါနဲ့ကျွန်တော်တော့အသက်ဖြစ်ပြီးဆိုတဲ့အကြောင်းကိုပြောတော့ပါ
ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့နဲ့မြန်မာအစိုးရတို့ဟာရှမ်းပြည်နယ်တောင်ကြီးမြို့မှာဒီဇင်ဘာ2ရက်နေ့ကနှစ်ဖက်အပြစ်ခတ်ရစဲရေးသဘောတူညီကြောင်းလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။ပြည်ထောင်စုအစိုးရဘက်ကချပြခဲ့တဲ့အပြစ်ခတ်ရစဲရေးဆက်သွယ်ရေးရုံများထားရှိရေးလက်နက်ကင်ဆောင်ခြင်းမပြုဘဲလွတ်လပ်စွာသွားလာနိုင်ရေးနိုင်ငံရေးကိစ္စများကိုပြည်ထောင်စုအစ်စ်တွင်ဆွေးနွေးရန်အချက်၄ချက်နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ကအပြစ်ခတ်ရစဲဖို့နိုင်ငံရေးပြဿနာများကိုလွတ်လပ်စွာဖြေရှင်းဖို့ခွင့်ပြုရေးလုပ်ငန်းလုပ်ဆောင်မှုအတွက်ဗဟိုဌာနချုပ်နယ်မြေသတ်မှတ်ဖို့အပါအဝင်မူရစေဝါတိုက်ဖျက်ရေးလုပ်ငန်းမှာပူးပေါင်းဆောင်ရွက်ဖို့တွေချပြခဲ့ကြပြီးနှစ်ဖက်မူအရသဘောတူလက်မှတ်ထိုးခဲ့ကြပါတယ်အနည်းကအစိုးရဘက်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ချိန်မှာလဲရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့အနေနဲ့တင်ပြထားတဲ့အချက်၄ချက်ပေါ်မူတည်ပြီးဆက်ဆွေးနွေးသွားဖို့ပြောဆိုခဲ့တယ်လို့ဗဟိုဌာနချုပ်နယ်မြေသတ်မှတ်ပေးဖို့ကိုလည်းထပ်မံတတိပေးပြောဆိုခဲ့တယ်လို့ဗိုလ်မှူးဆိုင်လောက်ဆိုင်ကပြောပါတယ်ဇန်နဝါရီလထဲမှာပြည်ထောင်စုအဆင့်တွေ့ဆုံကြမဲ့နေရာကိုတော့မသတ်မှတ်ရသေးဘူးလို့ဗိုလ်မှူးဆိုင်လောက်ဆိုင်ကပြောပါတယ် SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့ဟာ1995ခုနှစ်ကဗိမ့်ပြင်းခွန်စာရဲ့ MTA မော်တိုင်းတပ်မတော်အစိုးရထံလက်နက်ချခဲ့ချိန်မှာတီးခြားခွဲထွက်ခဲ့ပြီးမြန်မာစစ်အစိုးရကိုတော်လှန်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ဖြစ်သလိုဒီအဖွဲ့ကိုဒုဗိုလ်ချုပ်ကြီးရော့စစ်ကခေါင်းဆောင်နေတာဖြစ်ပါတယ်ခင်ဗျာ